အခုဒီမြန်မာနိုင်ငံကကိုရန်ကျောင်းသားမောင်ဝင်းမိုးကဒီနာမည်ကြီးတက္ကသိုလ်ဖြစ်တဲ့ Yale တက္ကသိုလ်မှာလာပြီးတော့ပေါ့နော်ဒီ World Scholars Cup လို့ခေါ်တဲ့နိုင်ငံတကာဒီကမ္ဘာဒီပညာရှင်တွေရဲ့ပြိုင်ပွဲပေါ့နော်အဲ့ဒီပညာရှင်ပြိုင်ပွဲမှာလာပြီးပြိုင်တဲ့အခါမှာစုတွေလည်းအများကြီးရခဲ့တယ်အဲ့တော့အဲ့ဒီပြိုင်ပွဲမှာအဓိကဘာတွေတင်ပြနိုင်ခဲ့တယ်ရှင
်ဒီပွဲမှာအဓိကတင်ပြနိုင်ခဲ့တာကတော့စကရေလူပွဲမှာပဲဖြစ်ပါတယ်အဲ့တော့ကျွန်တော်တို့စကရေလူပွဲမှာအချက်၃ချက်ရှိတယ်အဲ့ဒါတွေကိုအဲ့ဒါတွေပေါ့အခြေခံပြီးတော့ဒီ debate လုပ်ခဲ့ရတာဖြစ်ပါတယ
်။ဘာအကြောင်းအရာတွေအဓိကဟိုစကရေလူခဲ့ကြလဲ
။အဲ့ဒီတော့ပထမအဦးဆုံးကျွန်တော်တို့စကရေလူခဲ့ရတာကဒီလိုချစ်သူနှစ်ဦးကြားမှာမလိညာဘူးဆိုတော့ဒီစကားပေါ်ကိုအဲ့လို debate လုပ်ရတာဖြစ်ပါတယ်။အဲနောက်တစ်ချက်ကကြတော့ဒီတန်တမာရေးရမှာဒီ internet ဟာပို့ပြီးတော့ကောင်းတဲ့တက်ရောက်မှုရှိတယ်လို့ပြောခဲ့ရတာရှိအဲ့ဒါကိုလည်းညှင်းခုံလုပ်ခဲ့ရပါတယ်။နောက်ဆုံးတစ်ချက်ကတော့ဟိုပါတော့ဒီအစိုးရဟာဒီမှောင်ကိုဈေးကွက်တွေကိုထိမ့်သိမ့်သင့်တယ်လို့ပြောခဲ့ရတယ်။အဲအဲ့ဒီမှာကိုကျွန်တော်တို့အငင်းခုံလုပ်ခဲ့ရပါတယ
်။ဆိုတော့အဲ့ဒီဒီ War Scholar Cup ကသူကဘလို့အကြောင်းအရာတွေကိုအဓိကပြိုင်ပွဲလုပ်တာလဲ
။ဘလို့အကြောင်းအရာတွေကိုအဓိကပြိုင်ပွဲလုပ်လဲဆိုတော့ဒီခစ်ကဘာအရန်ကိုပြောင်းလဲနေကဘာဖြစ်တယ်။နောက်ပြီးတော့ဒီ Social Media ဆိုတဲ့ဒီဒီ Platform တွေအသစ်တွေပေါ်လာတယ်။အဲ့ဒါအကြောင်းကိုလူတွေဘလို့ဘလို့ပြောင်းလဲမှုရှိလဲပေါ့နော်ကဘာကိုဘလိုမျိုးပြောင်းလဲမှုရှိလဲအဲ့အရာတွေကိုစဉ်းစားခိုင်းနေနောက်အဲ့အရာအကြောင်းတွေလည်းသင်ပေးပါတယ်ကျွန်တော်အဓိကစိတ်ဝင်စားတာဒီတန်မှန်ရေးရကိစ္စပေါ့နော်တန်မှန်ရေးရကိစ္စဆိုတာငကိုခစ်တဲ့ရလည်းရှိတယ်နောက်ပြီးတော့ဒီခစ်လည်းရှိတယ်အဲ့ဒီတဲမှာပဲဒီ internet ပေါ်လာတဲ့ကြောင့်ဒီတန်မှန်ရေးရကိစ္စတွေပိုမိုပြီးတော့မြန်ဆန်လာတယ်အဲ့ဒါကိုကိုကစဉ်းစားပြီးတော့ဒီ internet ကဒီတန်မှန်ရေးရကိုဘလိုမျိုးတက်ရောက်မှုရှိလဲပေါ့နော်အဲ့ဒါတွေကိုစဉ်းစားပြီးတော့ကောင်းလားမကောင်းလားကိုစဉ်းစားပြီးတော့ဒါပြောရတယ်ပေါ့နော
်ဟုတ်ကဲ့အဲ့တော့အားလုံးဗဟိုနိုင်ငံအဲ့ဒီပြိုင်ပွဲမှာလာပြီးဝင်ပြိုင်ကြလဲရှင
်အဲ့တော့အဲ့ဒီပြိုင်ပွဲမှာနိုင်ငံ52ခုရှိတယ်ဟုတ်မြန်မာနိုင်ငံလည်းပါပါတယ
်ဟုတ်ကဲ့အဲ့တော့မြန်မာចောင်းသားအားလုံးဘယ်နှယောက်ပါလဲရှင
်မြန်မာចောင်းသားက15ယောက်လောက်တော့ပါပါတယ
်ဒီ Yale တက်သူဆိုရဲဒီနာမည်ကျော်ကဘာကျော်တက်သူမှာလာပြိုင်ဖို့ကိုအဲ့အတွက်ကိုဘလို့ဖြတ်တန်းခဲ့ရလဲရှင်ဒီပြိုင်ပွဲနောက်ဆုံးအဆင့်ရောက်ဖို့
ဒီပြိုင်ပွဲကိုပထမအဦးဆုံးကျွန်တော်တို့ရန်ကုန်မှာပြန်ရတာဖြစ်ပါတယ်ရန်ကုန် YIS ဆိုတဲ့ကျောင်းမှာပြန်ရတယ်အဲ့ဒီမှာတဆင့်ဒီအောင်ခဲ့တဲ့အတွက်ကျွန်တော်တို့ Global Round ဆိုတဲ့မလေးရှားမှာမလေးရှား Kuala Lumpur မှာလုပ်တဲ့ပွဲကိုပြန်ခဲ့ရပါတယ်နောက်ပြီးတော့အဲ့မှာအောင်ခဲ့တဲ့အတွက်အခုဒီရေတက္ကသိုလ်ကြီးကိုလာရောက်ပြီးတော့ပြန်ရတာဖြစ်ပါ
ဒီလိုမျိုးပြိုင်ပွဲတွေအစစ်စစ်မှာပါဝင်ပြီးပြိုင်နိုင်ဖို့အတွက်ဘယ်လိုပံ့ပိုးမှုတွေရောရခဲ့လဲရှင်
ဘယ်လိုပံ့ပိုးမှုရခဲ့လဲဆိုတော့မိဘတို့ကျွန်တော်ရဲ့မိဘတွေကဒီပြိုင်ပွဲကိုလာပြီးတော့လင်းမြန်ဘိုးတို့ဒီဟိုတယ်တို့ဘာလို့အားလုံးကိုသူတို့ကပဲအကုန်ကြခံရပါတယ်နောက်ပြီးတော့သူတို့ကလည်းကျွန်တော်ကိုအားပေးတယ်အားပေးပြီးတော့ဒီပြိုင်ပွဲမှာကောင်းကောင်းလုပ်ခဲ့လို့ဒီလိုအားပေးရတော့
ဟုတ်ကဲ့အဲ့တော့ဘာစုတွေရခဲ့လဲရှင်ပြိုင်ပွဲမှာ
ကျွန်တော်အားလုံးပေါင်းဒီဆွဲပြား6ခုရခဲ့ပါတယ်
။မောင်ဝင်းမိုးကမြန်မာနိုင်ငံမှာကျတော့ဘယ်ကျောင်းတက်တယ်လဲ
။ကျွန်တော်ကမြန်မာနိုင်ငံမှာ International School of Myanmar ISM မှာတက်ပါတ
ယ်။ဟုတ်ကဲ့။အဲ့တော့အခုကိုယ့်ရဲ့အတွေ့အကြုံရပါတော့ဒီကိုလိုပဲဒီမြန်မာနိုင်ငံကဒီကျောင်းသူကျောင်းသားတွေနေနေပေါ့နော်။ဒါကမှကိုယ့်ရဲ့အတွေ့အကြုံချင်းကပြီးတော့ဘာပြောချင်လဲရှင
်။ကျွန်တော်ပြောချင်တာကတော့ဒီမြန်မာနိုင်ငံကျောင်းသားတွေအကုန်လုံးဒီလိုပြိုင်ပွဲဝင်ဖို့ဝင်မလေးပါနဲ့။နောက်ပြီးတော့စာကြိုးစားဖို့အရန်ကိုအရေးကြီးပါတယ်ကိုယ့်ရဲ့အနာဂတ်ကလည်းဒီချိန်မှစကြိုးစားမှအနာဂတ်ကလည်းကောင်းတယ်လို့ကျွန်တော်အနေနဲ့ယုံကြည်လို့ဖြစ်
ခုလိုပေါ့နော်မောင်ဝင်းမိုးဒီစုတွေအများကြီးရခဲ့တဲ့အတွက်လည်းဂုဏ်ယူပါတယ်အခုလို VOA မြန်မာပိုင်းကိုလာပြီးတော့လည်းအင်တာဗျူးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့